ပြည်သူ့ငွေစင်းကော်မတီရဲ့အစီအခံစာနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်မှကိုယ်စားလှယ်၄ယောက်ကဒီကနေ့ဆွေးနွေးကြတာဖြစ်ပါတယ်။ဆွေးနွေးရမှာပါဝင်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကဝင်ငွေမြင့်သူတွေကိုအခွန်ငွေတိုးမြှင့်ကောက်ခံတင်ကြောင်းဆွေးနွေးသွားပါတယ်
။ဝင်ငွေပိုရရှိတဲ့နိုင်ငံသားနဲ့စီးပွားရေးလုပ်ငန်းတွေထံကနေပြီးတော့ပိုမိုမြင့်တဲ့နှုံးသားတွေနဲ့အခွန်ထည့်ဝင်စေသင့်ပါတယ်။ဒီလိုဝင်ငွေမြင့်တဲ့နိုင်ငံသားတွေကိုအခွန်ပိုထည့်ဝင်စေတာဟာပြည်သူပိုင်ပစ္စည်းတွေဖြစ်တဲ့အခြေခံအဆောက်အအုံနဲ့ပြည်သူဝန်ဆောင်မှုတွေကိုနိုင်ငံသားတွေကြားမှာတာဒူညီမျှသုံးစွဲခွင့်ပေးခြင်းကိုဖော်ဆောင်တာလည်းဖြစ်ပါတယ်
။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုကတော့အခွန်ကောက်ခံရမှာဒေတာတွင်းနိုင်ငံတွေနဲ့တန်းတူညီမျှရှိဖို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုအဟန့်အတားမဖြစ်ဖို့နဲ့တရားမဝင်ကုန်စည်စစ်ဆင်မှုကိုထိရောက်စွာဟန့်တားနိုင်ဖို့လိုကြောင်းဆွေးနွေးပါတယ်
။ခိုနီကိုကောက်ခံတဲ့နေရာမှာကျွန်တော်တို့အိန္ဒိယအာဆီယံအဖွဲ့ဝင်နိုင်ငံတွေဒေတာတွင်းနိုင်ငံတွေနဲ့တန်းတူညီမျှရှိဖို့လည်းလိုပါတယ်။နိုင်ငံတကာကယင်းနှိမ့်မြုံနှံမှုတွေကိုစီးဝင်လာမှုကိုအဟန့်တားမဖြစ်ဖို့လည်းလိုပါတယ်။တရားမဝင်ကုန်စည်စည်းစိမ်မှုကိုထိရောက်စွာဟန့်တားနိုင်ဖို့လည်းလိုပါတယ်။အာဂတိလိုက်စားမှုကင်းရှင်းနိုင်ဖို့လည်းလိုပါတယ်
။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းနိုင်ကလည်းမြန်မာနိုင်ငံအနေနဲ့တိုင်းပြည်ရဲ့သဘာဝတည်ရန်ဇာတာတွေပေါ်မှာမိခိုးယက်တည်နေတာဟာရေရှည်အတွက်မဖြစ်နိုင်ကြောင်းဒါကြောင့်အခွန်အခောက်ပေါ်မှာယက်တည်တာမျိုးဖြစ်တဲ့ကြောင်းထည့်သွင်းဆွေးနွေးသွားပါတယ်။
ကျမတို့မြန်မာနိုင်ငံအနေနဲ့တရားစာတရဲ့အပေါ်မှာမိခုံးမှုဟာရေရှည်အတွက်မတင့်တော်ပါဘူးတစ်တော်တွေသဘာဝတန့်ွေတွေကြောင်းမြတ်ယတနာတွေဓာတ်တုတွေအားဆိုရင်တစ်ချိန်ချိန်မှာကုန်ခန့်သွားနိုင်ပါတယ်နိုင်ငံတော်ရဲ့စီးပွားရေးကိုမျိုးတိုးထက်ဖို့ရာအတွက်အခွန်အခောက်ရဲ့အပေါ်မှာသာရည်တည်ခြင်းဟာမှန်ကန်တဲ့ရည်တည်ချက်ပဲဖြစ်ပါလိမ့်ရှင
်စီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနဒုတိယဝန်ကြီးဦးမမောင်ဝင်းကဝန်ကြီးဌာနအနေနဲ့အခွန်ကောက်ခံတဲ့စနစ်ကိုပြောင်းလဲဖို့ကြိုးပမ်းနေပြီဖြစ်ပြီးပြည်ပအဖွဲ့အစည်းတွေစီကနေအကူအညီတွေရယူနေကြောင်းလည်းပြောပါတယ
်။မန်ကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနအနေနဲ့အခွန်စနစ်ပြုပြင်ပြောင်းလဲရေးအပါအဝင်အခွန် tax reform များကိုတောက်လျှောက်ကျွန်တော်တို့ဆောင်ရွက်နေပါတယ်။ကျွန်တော်တို့ရဲ့အဓိကဥတီချက်ကတော့ revenue mobilization ဖြစ်ပြီးတော့ဒီ revenue တွေကိုလည်းပဲကျွန်တော်တို့တင့်တင့်မြတ်တာစွာနဲ့အကျိုးရှိထျောက်စွာခွဲဝေသုံးဆွဲဖို့ကိုကျွန်တော်တို့လုပ်နေပါတယ်။ကျွန်တော်တို့အတွက်လိုအပ်တဲ့ဤပညာကူညီများကိုလည်းကမ္ဘာ့ဘဏ် BB ဆိုင်ရာငွေကြေးရမုံငွေဖွဲ့ USODA ADB စတဲ့အဖွဲ့အစည်းများစီကလည်းရယူပြီးတော့ဆောင်ရွက်လျက်ရှိပါတယ်။
အဲ့ဒီနောက်2015ဆက်ကြောက်ဘန်နာနဲ့ဒုတိယ6လပတ်အတွင်းအခွန်ကောက်ခံရရှိမှုနဲ့ပတ်သက်တဲ့ပြည်သူ့ငွေစင်ကော်မတီရဲ့အစီအခံစာကိုပြည်သူ့လွှတ်တော်ကအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့ဘန်နာနဲ့ဒုတိယ6လပတ်မှာရထားချက်ပြည့်မီတဲ့အခွန်10မျိုးရှိပြီးရင်မျိုးကွန်၊သွင်းကုန်လိုင်စင်ကများဝင်ငွေကွန်အကောက်ခွန်၊ကြက်ပေါင်ဈေးပေါ်မှာကောက်တဲ့အခွန်၊ရေနံနဲ့သဘာဝဓာတ်ငွေထုတ်လုပ်မှုအပေါ်မှာကောက်တဲ့အခွန်နဲ့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းအပေါ်ကောက်တဲ့အခွန်စတဲ့အခွန်ခုနှစ်မျိုးဟာမူလရထားချက်ကိုပြည့်မီအောင်မကောက်ယူနိုင်ဘူးလို့ပြည်သူ့ငွေစင်ပူးပေါင်းကော်မတီကအကြံပြုသုံးသပ်တင်ပြထားပါတယ်ရှင်။